အစ္စရေးနိုင်ငံတောင်ပိုင်းမှာအောက်တိုဘာ9ရက်နေ့ကတိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့ဟာမတ်စ်တပ်မှုတွေကတအုပ်ကိုတုတ်တင်နိုင်ခဲ့တယ်လို့အစ္စရေးကပြောလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာဟာမတ်စ်တပ်မှုနစင်အဘူအဂျီနာတိုက်ဆုံခဲ့ကြောင်းထောက်လှမ်းရေးအစိုးရခန်းစာတွေကိုကိုးကားပြီးအစ္စရေးကာကွယ်တပ်ဖွဲ့နဲ့ပြည်တွင်းလုံခြုံရေးဌာနတို့ကဒီကနေ့ပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါ။တချိန်ထဲမှာပဲအစ္စရေးဝန်ကြီးချုပ်ကဂါဇာဒေသကဟာမတ်စ်တွေကိုနှိမ်နင်းနေတဲ့ထိုးစစ်တွေကိုရက်ဆိုင်မှုတောင်းဆိုတာတွေကိုပယ်ချလိုက်ပါတယ်။
Just as the United States would not agree to a ceasefire after the bombing of Pearl Harbor or after the terrorist attack of 9/11.
ပလဲစိကံဘုံကျဲခံခဲ့ရပြီးတဲ့နောက် 9/11 အကြမ်းဖက်သမားတွေတိုက်ခိုက်တာကိုခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုကတုံ့ပြန်တိုက်ခိုက်မှုတွေကိုရက်စဲဖို့ပြောတာကိုလက်မခံခဲ့သလိုအောက်တိုဘာ9ရက်ရက်ဆက်ကြမ်းကြုတ်စွာတိုက်ခိုက်ခဲ့တဲ့ Hamas တွေနဲ့အပြစ်ရက်ဖို့ Israel ကသဘောတူမှာမဟုတ်ပါဘူးလို့ Israel ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပြောသွားတာပါအပြစ်ရက်ဖို့ Israel ကိုတောင်းဆိုတာဟာ Hamas တွေစီမှာ Israel ကိုအညံ့ခံခိုင်းသလိုဖြစ်နေတယ်လို့လည်းပြောပါတယ်ဂါဇာကအရက်သားတွေဘေးရန်နေကင်းရှင်းရေးနိုင်ငံတကာကတောင်းဆိုနေချိန်မှာပဲ Israel တပ်တွေနဲ့တင်ကားတွေဟာဂါဇာမြောက်ပိုင်းကိုတနင်္လာနေ့ကလေးကစလို့ချင်းနှင်းဝင်ရောက်ခဲ့တယ်လို့လေကြောင်းကနေလည်းတိုက်ခိုက်နေတာပါလူနေအမတန်ထူထပ်တဲ့ဂါဇာဒေသဟာစစ်မြေပြင်ဖြစ်လာတဲ့အတွက်ကြောင့်အရက်သားတွေဘေးလွရာဆွန့်ခွာကြဖို့ကိုလည်းအစ္စရေးဘက်ကတိုက်တွန်းထားပါတယ်ရှင်